ထိုင်းနိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာတွေမြန်မာပြည်မှာအရေးယူမခံရဘဲနိုင်ငံရင်းပြန်ရေးစစ်ဆေးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ထိုင်းနိုင်ငံကဆိုပါတယ်။မတ်လ23ရက်နေ့သူမြန်မာပြည်ကိုသွားကြောက်တဲ့အခါအဲ့ဒီကိစ္စဆွေးနွေးမယ်လို့ထိုင်းနိုင်ငံဂျာယီဝန်ကြီးကစစ်ပီရိုကပြောကြောင်းတနင်္လာနေ့မှာထိုင်းအစိုးရရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံတွင်းကိုဝင်ရောက်လာကြတဲ့ရိုဟင်ဂျာတွေကိုမတော်မတရားလုပ်မှာမဟုတ်ဘူးလို့မြန်မာနိုင်ငံကိုပြန်မပို့ခင်ထိန်သိမ်းထားတဲ့ရနောက်ခရိုင်ရှိစခန်းကိုသွားရောက်ပြီးတော့ထိုင်းနိုင်ငံရဲ့ဝန်ကြီးကစစ်ကအာမခံပြောဆိုတာဖြစ်ပါတယ်။မြန်မာအလုံသမားများထိုင်းနိုင်ငံမှာဆက်လက်လုတ်ကင်နိုင်ရေးစနစ်တရလည်းချမှတ်နိုင်ရေးကိုလိုအပ်တယ်လို့လှုံ့ဆော်သွားမယ်လို့လည်းသူကဆက်ပြီးပြောပါတယ်။ရိုဟင်ဂျာပြည်သူတွေကိုနီးလေးနီးနဲ့ချင်းကပ်ပြီးဖြည့်ရှင်းဖို့ကြိုးစားနေတယ်။ပထမနီးကတော့ထိုင်းမြန်မာနိုင်ငံပူးပေါင်းဖြည့်ရှင်းသည်ဒုတိယနည်းကတော့မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယအင်ဒိုနီးရှားထိုင်းနဲ့မလေးရှားနိုင်ငံတို့ပူးပေါင်းဖြည့်ရှင်သည်တတိယနည်းကတော့အာဆီယံအသင်းရဲ့ဖြည့်ရှင်သည်နဲ့နံပါတ်၄ကတော့2002ခုနှစ်မှာထူထောင်ခဲ့တဲ့ဩစတြေးလျနဲ့အင်ဒိုနီးရှားတို့ဥဆောင်တဲ့ဘာလီ process ကိုဘာလီညီလာခံရဲ့ဖြည့်ရှင်သည်တို့ဖြစ်ကြတယ်လို့ထိုင်းနိုင်ငံဂျာယီဝန်ကြီးကရှင်းလင်းပြောဆိုပါတယ်မကြတဲ့ခင်ကကျင်းပပြီးစီးသွားတဲ့အာဆီယံထိပ်သီးစည်းဝေးပွဲကာလအတွင်းစစ်အစိုးရနဲ့သဘောတူညီချက်ရရှိခဲ့တယ်လို့လည်းထိုင်းနိုင်ငံရဲ့ဝန်ကြီးကစစ်ကထုတ်ဖော်ပြောဆိုပါတယ်။အဲ့ဒီရိုဟင်ဂျာတွေမြန်မာပြည်ကလာတာမဟုတ်ဘူး။မြန်မာပြည်မှာရိုဟင်ဂျာဆိုတဲ့တိုင်းသားလူမျိုးမရှိဘူး။အိန္ဒိယရဲ့ဘင်္ဂလားဒေ့ရှ်တိုင်းကကတရားမဝင်လာရောက်နေကြသူတွေသာဖြစ်တယ်လို့စစ်အစိုးရကဆိုခဲ့ပြီးတဲ့နောက်အခုဒီသဘောတူညီချက်ပေါ်ထွက်လာတာပါ။မြန်မာပြည်ကရိုဟင်ဂျာတွေနဲ့တခြားဒုက္ခသည်များအလုံးရင်းနဲ့ထွက်ပြေးနေတဲ့ကိစ္စစစ်ဆူရခေါင်းဆောင်များနဲ့တွေ့ဆုံဆွေးနွေးနေကြောင်းလဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကပြောဆိုပါတယ်။